ကချင်ပြည်နယ်ထဲမှာမြစ်စုံစီမံကိန်းပြန်ပြီးတော့စမယ်တဲ့ဆိုတဲ့သတင်းတွေကြောင့်စိုးရိမ်မှုတွေဖြစ်နေတဲ့သတင်းကိုတင်ပြပေးကြပါမယ်။ကန့်ကွက်မှုတွေရှိတာကြောင့်ဆယ်စုနှစ်တခုကျော်ကြာရပ်ဆိုင်ထားရတဲ့ကချင်ပြည်နယ်မြစ်စုံရေအားလျက်စစ်စီမံကိန်းပြန်စဖို့စစ်ကောင်စီကပြင်ဆင်နေတဲ့ဆိုတဲ့သတင်းတွေကြောင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကြားစိုးရိမ်မှုတွေရှိနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေရှုပ်ထွေးပြီးတော့မတိမငြိမ်ဖြစ်နေတဲ့အချိန်မှာတရုတ်နိုင်ငံကပူးရဲတည်ဆောက်တဲ့စီမံကိန်းအခုလိုမျိုးပြန်ဆဖို့ပြင်ဆင်နေတဲ့အပေါ်အကဲခတ်တွေရဲ့အမြင်တွေကိုစူးစီးပြီးတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအလိမ္မာကတင်ပြပေးပါမယ်။
မြန်မာတရုတ်အစိုးရအကြားဒီတိုင်းဆောင်ရွက်ဖို့ဆိုပြီးအရာဝတီမြစ်စုံပြည်ကြားမြဝရေအားလျက်စစ်စီမံကိန်းဦးဆောင်အဖွဲ့ကိုပြီးခဲ့တဲ့ဧပြီလ24ရက်ကဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒုတိယဗိုလ်ချုပ်ကြီးအောင်လင်းတွေအမိန့်နဲ့အရာဝတီမြစ်စုံပြည်ကြားမြဝရေအားလျက်စစ်စီမံကိန်းဦးဆောင်အဖွဲ့ကိုဖွဲ့စည်းကြောင်းမေလ18ရက်ပြန်တမ်းမှထုတ်ပြန်တာပါ။စစ်ကောင်စီဖွဲ့စည်းတဲ့ရေအားလျက်စစ်စီမံကိန်းဦးဆောင်အဖွဲ့ကိုစစ်ကောင်စီလျက်စစ်စွမ်းအားဝန်ကြီးဌာနဒုတိယအဝန်ကြီးဦးဝေကျော်ကိုဦးဆောင်ပြီးကချင်ပြည်နယ်တရားစတာရေးရာဝန်ကြီးဌာနဝန်ကြီးကဒုတိယဦးဆောင်အနေနဲ့ပါဝင်ပြီးတော့စစ်ကောင်စီအစိုးရအဖွဲ့ဝင်10ဦးနဲ့ကချင်ပြည်နယ်အစိုးရအဖွဲ့ကိုထည့်သွင်းဖွဲ့စည်းထားတယ်လို့ဖော်ပြထားပါတယ်။ဒီဥဆောင်အဖွဲ့ဟာမြစ်စုံရေအားလျက်စစ်စီမံကိန်းအတွက်တရုတ်ပြည်သူတမရနိုင်ငံအစိုးရနဲ့စီမံကိန်းတွေပြည်နိုင်ဆောင်ရွက်ရေးမှာအထောက်အကူပြုနိုင်ရေးဆောင်ရွက်မှာဖြစ်တယ်လို့ဖော်ပြထားပါတယ်။တရုတ်နိုင်ငံလျက်စစ်တပ်အားယင်းဒီမြုံတမ်းမှု Corporation CPI ကနေနာမည်ပြောင်းထားတဲ့ SPIC UNAN International Power Investment Company Limited SPICYN နဲ့ပူးပေါင်းပြီးတော့လုပ်ငန်းတွေလှုပ်ဆောင်သွားမှာဖြစ်တဲ့အပြင် SPICYN ဦးဆောင်မှုနဲ့မြစ်စုံရေအားလျက်စစ်စီမံကိန်းအတွက်သုတေသနလုပ်ငန်းတွေနီးပညာဆိုင်ရာဖြည့်ရှင်းချက်တွေနဲ့ပြည်သူဆက်ဆံရေးလုပ်ငန်းတွေကိုစီမံဆောင်ရွက်သွားမယ်လို့လည်းဖော်ပြထားပေမဲ့တိတိကျကျဘလောက်ထိလုပ်မလဲဆိုတာကိုတော့ဖော်ပြထားတာမရှိပါဘူး။တဘာဝပဝင်းချေပညာရှင်တဦးကတော့မြစ်စုံကိုပြန်အသက်သွင်းဖို့စစ်ကောင်စီပြင်ဆင်လာမှုတွေကရာသီဥတုအပအဝင်လူမှုဘဝတွေကိုပါထိခိုက်လာနိုင်တယ်လို့ပြည်သူရမယ်အကျိုးမြတ်ရဖို့မရှိဘူးလို့သုံးသပ်ပါတယ်
။ရိုးရိုးရက်ကတည်းကလူချင်းတွေတွင်းကြမှာပဲကိုယ်ပတ်စံနဲ့မောင်းဝယ်ပြီးတော့ကိုကသူကတဝက်စားသွားမယ်ကိစ္စကြီးပါတကယ်တမ်းတဝက်တော့မကပါဘူးတဝက်ချော်စားသွားမယ်ကိစ္စကြီးပါဘလုံးမလဲအဲ့ဒါကြီးကောင်းတဲ့အစဉ်ကြီးတဲ့ကိစ္စလည်းမဟုတ်တော့လက်ခံကျင်းလည်းမကောင်းပါဘူးအဓိကအကြံကိစ္စကိုယ့်ဘက်မှာဘာအကျိုးမြတ်မှလည်းတော်တော်လေးနည်းပြီးတော့လीเนาะတကယ်ကိုမဝရည်စားလေးရပြီးသူတို့ပဲစားသွားမယ်ဥစ္စာသဘောပေါ်ညာတော့တိတဲ့အတိုင်းပဲသူ့ရည်သူ့ရည်ထဲမှာထိခိုက်ဆုံးရှုံးမှုကမျိုးတော့ရှိမှာပဲလीเนาะဒါကတော့ habitat loss လည်းဖြစ်မှာပဲနောက်ပြီးတော့ဟို deforestation လိုကိစ္စမျိုးလည်းဖြစ်မှာပဲပြီးတော့ဒီဒံကြီးကြီးကြီးစောက်လိုက်လို့ရှင်အဲ့နောက်မှာဟိုကြက်လည်းပဲစသည်ပေါ့လေမိုးရွာတဲ့ပတ်တန်ကြီးကြောင်းပါပဲဟာလေးတိုက်တဲ့ပတ်တန်ကြီးလည်းကြောင်းသွားမှာပဲဟာကြောင်းတဲ့တော့ပေါ့လေအချိန်ကာလတစ်ခုတည်းမှာအဲ့ဒါတွေကြောင်းလာကြမှာပဲမကောင်းတာတွေကတော့အများကြီးပါပဲပြောရမှာ
ပြည်ဆောင်စီမံကိန်းကစီမံကိန်းတွေကိုနိုင်ငံရေးတက်ကြွလှုပ်ရှားသူတွေတဘာဝပဝင်းစဉ်အရေးလှုပ်ရှားသူတွေလူမှုရေးဆောင်ရွက်သူတွေကပြည်ဆောင်စီမံကိန်းကိုအပြီးတိုင်ဖြတ်သိမ်းဖို့တောင်းဆိုဆန္ဒပြတာတွေရှိခဲ့တာပါ SBICY ဘက်က2009ခုနှစ်ဝန်းကျင်မှာလူမှုရေးနဲ့တဘာဝပဝင်းစဉ်ဆိုင်ရာလေ့လာဆန်းစစ်မှုပြုလုပ်ခဲ့တာရှိပါတယ်။ Changjiang Institute of Survey, Planning, Design and Research CISPDR ကဦးဆောင်ပြီးတော့မြန်မာနိုင်ငံကနေပြီးတော့ပညာရှင်အဖွဲ့ဖြစ်တဲ့ Biodiversity and Nature Conservation Association BANCA က2009ခုနှစ်အောက်တိုဘာလမှာတဘာဝပဝင်းစဉ်ဆိုင်ရာလေ့လာဆန်းစစ်မှုအစီအခံစာထုတ်ပြန်ခဲ့တာမှာဒီစီမံကိန်းမှာလှုပ်ဆောင်တာတွေကြောင့်ဒေသခံအများအပြားပြောင်းရွှေ့ရတာတရားမဝင်တော်ရိုက်တရိတ်ဆိုင်ရောင်းဝယ်မှုနဲ့တရားမဝင်တစ်ထုတ်လုပ်ရေးလုပ်ငန်းတွေပိုးပြီးတော့ဆိုးရွားလာတာနဲ့တော်ရိုက်တရိတ်ဆိုင်တွေကျဆားရနေမြေတွေကျင်းသွားနိုင်တဲ့သဘာဝပတ်ဝန်းကျင်နဲ့လူထိခိုက်မှုတွေရှိနိုင်တယ်လို့မြစ်စုံလိုသဘာဝအမွေအနှစ်တစ်ခုဖြစ်တဲ့စစ်တီးဆောင်မယ်ဆိုရင်ဒီအမွေအနှစ်တွေပြတ်သွားနိုင်တယ်လို့ရေလေလမ်းကြောင်းပြောင်းလို့ရာသီဥတုထိခိုက်နိုင်တာဆယ်ကြောင့်ရေလွှမ်းမိုးတာတွေဖြစ်လာနိုင်တာတွေရှိတယ်လို့ဖော်ပြထားပူပါတယ်။နိုင်ငံရေးတက်ကြွလှုပ်ရှားသူမတ်တင်စာရှင်လေကြီးကတော့စစ်ကောင်စီရဲ့မြစ်စုံပြန်ဆတင်မဲ့အခြေအနေနဲ့ပတ်သက်လို့အခုလိုဝေဖန်လိုက်ပါတယ်။
ဒီမြေဆောင်စီမံကိန်းဆိုကျွန်တော်တို့ဒီအဆင့်အလာတိုင်းနဲ့အချိန်မှာခရေဆက်ပြီးတော့ဒီစီမံကိန်းကပြန်စတင်လာနိုင်လဲဆိုတော့ဆိုရင်ကျွန်တော်တို့ရှိခဲ့တဲ့အထူးသဖြင့်တရုတ်နိုင်ငံကဗာကြောင့်စစ်တမ်းနဲ့ဆက်ပြီးတော့ဒီကင်းငယ်ကွာမနေနိုင်တာလဲเนาะဒီမိုကရေစီညီမပြည်ဒီမိုကရေစီကိုဗာကြောင့်မထောက်ခံမပံ့ပိုးတာလဲဆိုတော့ကျွန်တော်တို့ဒီပြည်သူတွေရဲ့မေးခွန်းကယူရှင်းပါတယ်သူတ ောင်းမို့လို့လဲတရုတ်နိုင်ငံပါဝင်ပေါ့နော်အဲဒီတခြားသောအာဏာရှင်နိုင်ငံတွေဟာကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးကိုမထောက်ခံမပံ့ပိုးတာဖြစ်တယ်လို့ကျွန်တော်မြင်ရတယ်ပေါ့နော
်အကျိုးအမြတ်ကိုကြည့်မယ်ဆိုရင်လည်းအရင်တုန်းကချုပ်ဆိုထားတဲ့မြေဆုံစီမံကိန်းစာချုပ်အရာ SBI CYN ကမြန်မာအစိုးရအပါအဝင်မြန်မာနိုင်ငံအတွင်းကုမ္ပဏီတစ်ခုဖြစ်တဲ့ Asia World ကုမ္ပဏီနဲ့ပါပူးတွဲလုပ်ဆောင်မယ်လို့ချုပ်ဆိုထားတာပါစာချုပ်အရာ SBI CYN ကကုမ္ပဏီက80ရာခိုင်နှုန်းမြန်မာအစိုးရက15ရာခိုင်နှုန်းနဲ့ Asia World ကုမ္ပဏီက9ရာခိုင်နှုန်းစီအစုရှယ်ယာပိုင်ဆိုင်ကြပါဖြစ်ပြီးတော့ဝေးကြီးစိုက်ထုတ်မှုအားလုံးကိုတရုတ်ဘက်ကနေပြီးတော့စိုက်ထုတ်မှာဖြစ်ပါတယ်အရင်တုန်းကရောအခုချိန်အထိရောစီမံကိန်းနဲ့ပတ်သက်တဲ့စာချုပ်ပါအချက်အလက်တွေကိုအများပြည်သူသိအောင်အတည်ပြုထုတ်ပြန်တာမရှိပါဘူးလျှက်စစ်တပ်အားခွဲဝေမှုမှာ SBI CYN က90ရာခိုင်နှုန်းမြန်မာဘက်က100ရာခိုင်နှုန်းရမှာပါအကျိုးအမြတ်ခွဲဝေမှုမှာတော့ SBI CYN က90ရာခိုင်နှုန်းမြန်မာအစိုးရက20ရာခိုင်နှုန်းနဲ့ Asia World Company ကအကျိုးဆောင်က100ရာခိုင်နှုန်းရရှိမယ်လို့နိုင်ငံတကာမြေကြောင်းများအဖွဲ့ website မှာဖော်ပြထားပါတယ်အခုလက်ရှိပြန်လဲအသက်တွင်းချိန်မှာတော့အရင်စာချုပ်အတိုင်းပဲလားပြင်ဆင်ချုပ်ထားလားဆိုတာတော့မသိရသေးပါဘူးကစင်ပြည်နယ်မြေကြီးလားမြို့နယ်ဘိုင်း20ကျော်ကွာမှာရှိတဲ့ဒီစီမံကိန်းကို2009ခုနှစ်စစ်အစိုးရလက်ထက်မှာစတင်ခဲ့တာပါ2011ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်မှာစတင်ကန့်ကွက်မှုတွေကြောင့်ရပ်တန့်ခဲ့တာဖြစ်ပါတယ် NLD အစိုးရလက်ထက်မှာတရုတ်ဘက်ကစီမံကိန်းပြန်ဆဖို့ကြိုးပမ်းတာတွေရှိခဲ့ပေမဲ့ပြန်လည်စတင်နိုင်တာမရှိခဲ့ပါဘူးအရာဝတီမြင်းစတင်မြဖြားခံရမေခနဲ့မလီခါတို့စုံတဲ့မြေဆုံနေရာနဲ့မြစ်လက်တက်တွေပေါ်မှာလျှက်စစ်တပ်အမေကဝတ်2000နီးပါးထုတ်လုပ်နိုင်ပေမဲ့ရေကာတာ10နောက်ခုနဲ့မေခမြစ်အရှိဘလာမှာလဲ69မဂါဝတ်ထွက်မဲ့ချီဖွေငယ်ဆယ်တို့ကိုတိဆောက်ဖို့ရှိနေတာဖြစ်ပါတယ်ဒီအဖွဲ့ကဒီစီမံကိန်းအကုန်ကိုလှုပ်ဆောင်ပါလားဆိုတာကိုလည်းတိတိကျကျဖော်ပြထားတာတော့မရှိသလိုဒါနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းပြန်လည်ဖြေကြားတာမရှိပါဘူးစစ်ကောင်စီအနေနဲ့ပြည်တွင်းတိုင်းရင်းသားအဖွဲ့တွေနဲ့တိုက်ပွဲတွေမှာစီရေးအရာရှုံးနေချိန်မှာနိုင်ငံရေးအရာအားတာအောင်တရုတ်အလိုကျလှုပ်ဆောင်တာဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူတွေကထောက်ပြမှုတွေရှိပါတယ်တရုတ်မြန်မာအရေးလေ့လာသူဒေါက်တာလှကျော်စောကတော့ဒီလှုပ်ဆောင်ချက်နဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပြပါတယ
်ကျမကြားတာဒီဟိုနေ့ကပြန်ဆနေတာတောက်လျှောက်တစ်ခါမှမရက်ပါဘူးသူကအကြီးစားကြီးတွေဖြစ်တဲ့ဟိုပါလေဟိုအောက်ဆုံးကလေအကြီးဆုံးဟိုမြေဆုံနေရာဟာတွေကအဲရက်လိုက်တာကျန်တဲ့အထက်ပိုင်းကဟာတွေကလုတ်ပြီးနေတာကြာပြီခင်ဗျအဲ့ဒေသကိုတောင်မှဟိုမီးတွေပါတယ်ကြောင်ပေးနေပြီဆိုကျွန်မကြားနေတာပဲအခုမှအထွက်လာတာကျွန်မကြည့်တာတော့အဲ့ဟိုမြေကြီးနာတို့ဝိုင်းမော်တို့မှာဖြစ်နေတဲ့ KIA နဲ့ဖြစ်တဲ့တိုက်ပွဲသတင်းကိုနည်းနည်းအာရုံခွဲချင်လို့ထွက်လာနေတူပါလေသူတို့နိုင်ငံကြီးကြီးရတော့သူတို့နိုင်ငံအကျိုးစီးပွားပေါ်ကနေပြီးတော့ဝင်ပြီးတော့လုံနိုင်တာတွေလုံနိုင်မှာတင်ပါရဲ့ကြည့်ရတော့လုံးလုံးဆယ်ရတော့ဟိုဘာမှတကယ်စနိုင်မှာမဟုတ်ကြအဲ့ပတ်ပတ်လေကတိုက်ပွဲတွေကပေးတာမှမဟုတ်ပဲဆက်ဖြစ်နေတယ်ဟာကြီးရောဟိုတည်င်းဖြစ်နေပဲပါလာပဲဖြစ်မယ်ထင်တယ်တကယ်အခိုင်အမာမျိုးပေါ်မှာတော့လုံနေမှန်ဦးမယ်တော့မထင်ဘူ
းတရုတ်နိုင်ငံလျှက်စစ်တပ်အရင်းတည်းမြောက်နံမှု Corporation CPI ကနေနာမည်ပြောင်းထားတဲ့ SBIC Union International Power Investment Company Limited SBI CYN ထုတ်ပြန်ခဲ့မှုတဲ့ထုတ်ပြန်ချက်အရမြေဆုံအနီးလုံးမဲ့ခုနှစ်ခုလောက်တာမှာမြေဆုံစီမံကိန်းမှာ6000 MW လိုင်ဇာမလီယာစီမံကိန်းမှာ2800 MW ချီပွေစီမံကိန်းမှာ3400 MW ဦးဆောင်စီမံကိန်းမှာ2500 MW ဖီဆော်စီမံကိန်းမှာ2400 MW ခေါလန်းဖူစီမံကိန်းကနေပြီးတော့3000 MW ရေနံစီမံကိန်းကနေပြီးတော့1400 MW ထုတ်လုပ်နိုင်မယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်မေခမြစ်အရှိတ်နားမှာလုံမဲ့ချီဝေဆဲကနေလဲ69 MW ထွက်မယ်လို့ဖော်ပြထားပါတယ်ရှင်။